ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကိုဗစ်ရောဂါနဲ့အခန်းရောဂါစီးကျူးပတ်သက်မှုကြောင့်ပြောပြထားပါတယ်။ကိုဗစ်ရောဂါကာလမှာစီးကျူးရှိတာတွေကိုဗစ်ပိုးဖြစ်တာမတွေ့ရပါပဲ။ဖြစ်လာရင်တော့ပိုကျဉ်းထန်တာပိုသေဆုံးတာတွေ့နေရတာမို့ကြိုတင်ကျင်းစင်မှုလိုတယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်။စီးကျူးရှိသူတွေကိုဗစ်ပိုးမဖြစ်တာနဲ့ဖြစ်လာရင်တော့ပိုသေဆုံးတာကိုဘယ်လိုတွေ့ ဒါကိုကာကွယ်နိုင်ပါလားဒီအကြောင်းမြန်မာနိုင်ငံသီချိုသီချိုယောဂအသင်းဥက္ကဋ္ဌသီချိုထုကုဆရာဝန်ကြီးနဲ့ဂုံထူးဆောင်ပါမောက္ခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့သီချိုသီချိုထုကုဆရာဝန်ကြီးပါမောက္ခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ယောဂဖြစ်နေတဲ့ကျင်းထွက်နေတဲ့ကာလမှာပေါ့နော်ယောဂအခန်းရှိတဲ့သူတွေကပေဆုံးမှုအများဆုံးဖြစ်တာကိုတွေ့ရပါတယ်ဆရာအထူးသဖြင့်တော့သီချိုရှိနေသူတွေလည်းအဓိကပါနေတာပေါ့နော်အဲ့ဒီခါကျတော့ဒီယောဂရှိတဲ့သူတွေအတွက်ဘယ်လိုမျိုးနေထိုင်ကျင်းစင်လှုပ်ဆောင်စင်ရှောင်စင်တာတွေကိုကျွန်တော်တို့ဒီနေ့အဓိကပြောမှာပါဆရာအဲ့တော့ပထမဆုံးအရေးကြီးဆုံးဆိုရင်ဆရာဘယ်ချက်ကိုစာပြီးထောက်ပြကြလဲ
တကယ်ဒီကိုဗစ်ကာလမှာသီချိုရှိတဲ့သူတွေကဘယ်လိုနေထိုင်ရမလဲဆိုတာတကယ်ကြံစည်တာလေဒါတကယ်တွေ့နေရတဲ့အချိန်မှာသီချိုသီချိုနဲ့ပတ်သက်လို့ကတော့ကမ္ဘာမှာရှိတဲ့ထုတ်ပြပေပါစီကိုကျွန်တော်လိုက်ဖတ်တော့တာမန်အပြည့်ဆိုရင် diabetes mellitus ဆိုခေါ်တဲ့သီချိုသီချိုယောဂါကကိုယ်ခန္ဓာတာမန်လူတဲ့ပုံပြီးတော့နည်းတတ်တယ်ပေါ့ immunity မှာသူပြဆိုရင်မွေးရပါပေါ့ innate immunity မှာသူကကိုယ်ဟာကိုယ်ခန္ဓာချို့တက်တတ်တယ်ပေါ့ကျွတ်တက်တဲ့ကြောင့်မို့သူပြင်း virus infection တွေပေါ့ virus ကြောင့်ဖြစ်တဲ့ယောဂဘူတွေသူကပို့ပြီးတော့ရလွယ်တယ်ပေါ့ဒုက္ခတော်များလေအခုကျွန်တော် paper လိုက်ဖတ်ကြည့်တော့တော့တယ်ကြည့်တော့ covid မှာကြတော့ဆီးချိုရှိတဲ့လူကဆီးချိုမရှိတဲ့လူကပို့ပြီးဖြစ်တယ်ဆိုတာနိုင်ငံတော်များမတွေ့ဘူးပေါ့သူပြင်းဆို covid စခဲ့တဲ့သူပြည် data တွေက paper တော်များထွက်တယ်ထွက်တော့အဲ့မှာသူတို့လူပေါင်း 8,000 ကျော်လေ့လာထားတဲ့အချိန်မှာကိုဗစ်ဖြစ်တဲ့လူတွေမှာသူတို့ဆီးချိုဘယ်လောက်လုံးဖြစ်လဲလို့ကြည့်လို့ရှင်ဆီးချိုရှိုံတက်တက်နဲ့တော့ဆီးချိုရှိတဲ့လူကတော့ဆီးချိုမရှိတဲ့လူတွေပို့ပြီးကိုဗစ်ပိုဖြစ်တယ်ဆိုတာအခွင့်အရေးမတွေ့သေးဘူးပေါ့အဲဒီတစ်ခုကတော့နည်းနည်းလေးကျန်တဲ့တွေ့နေကြဟန်တယ်တော့ထူးဆန်းတယ်ပေါ့ကိုဗစ်မှာကြားတဲ့အခါကျတော့ဆီးချိုဖြစ်လို့ပိုဖြစ်တယ်လို့တော့မရှိဘူးပေါ့ဒါအမေရိကဒေတာလည်းဒီလိုပြောတယ်အင်္ဂလန် UK ဒေတာလည်းပြောတယ်အဲတော့သူပြီးဆီးချိုအများကြီးဖြစ်တယ်ကျွန်တော် March April မှာဖြစ်ခဲ့တဲ့အီတလီနိုင်ငံကထွက်တဲ့ပြည်ပါစီဆိုရင်အဲ့ဒီစီးပျိုးမှာကိုဗစ်ဖြစ်တဲ့နှုန်းကဂျန်နပူလီ700,000သူကနည်းနည်းလဲကျင်သေးတယ်
ဟုတ်ကဲ့ဆရာဒီယောဂအခန်းကြောင့်သူတို့ပြင်စီးပျိုးကြောင့်ပေါ့နော်သေဆုံးနှုန်းတက်တာတော့သိကြတယ်ဆရာဘလူကြောင့်အခုလိုတက်ရတာလဲဆရာ
စီးပျိုးယောဂရှိတဲ့သူကကိုဗစ်ယောဂရပြီဆိုရင်တော့ဂျန်နဲ့စီးပျိုးမရှိတဲ့သူတွေလည်းဆိုင်ပို့ပြီးတော့ဆွဗီးယားပေါ့ပြင်းထန်တဲ့ယောဂအဆင့်ပို့ပြီးတော့ရောက်တယ်ငယ်သေကြောက်တဲ့နှုန်းကလည်းပို့ပြီးတော့များတယ်ပေါ့အဲ့ဒါတော့တကဘာလုံးမှတွေ့တယ်ပေါ့အဲ့တော့ဆိုတော့အမျိုးသား1နဲ့အမျိုးသား2ပေါ့ကဘာမှာကျွန်တော်တရားမှာ95ရာခိုင်နှုန်းကအမျိုးသားဖြစ်စီဂျူသူဂျူယောဂါပေါ့ဒါခန္ဓာကိုယ်ရရည်ကအင်ဆူလင်အာနိဒင်ကျသွားတဲ့အကြောင်းချက်ရှိတဲ့သူတွေပေါ့အဲ့ဒါအမျိုးသားဖြစ်စီဂျူတိုက်ပူဒိုင်ဘီစီပေါ့ဒါပေမဲ့ပေပါတစ်ခုမှတော့ဗာပြောလဲဆိုတော့အဲတိုက်ပွန်းဒိုင်ဘီစီပေါ့ရည်ရည်တွေအပြီးပြီးတော့ခန္ဓာကိုယ်ရအင်ဆူလင်လုံးဝမထွက်တော့ဘူးပါပေါ့ဖြစ်နေတဲ့လူတွေပေါ့ကန်ကက်ဆာလုံးဝပျက်စီးနေတဲ့လူတွေပေါ့အဲ့ဒီအမျိုးသားတစ်စီဂျူသူဂျူယောဂါလူနာတွေကလည်းပုံဖြစ်တယ်လို့ပြပါတစားမှာတော့ပြတယ်ပေါ့ဒါမှအများစုကတော့လူကြီးမှဖြစ်တာအမျိုးသားနှစ်ဆိုတော့အမျိုးသားနှစ်ကိုပဲလေ့လာထားတော့အမျိုးသားနှစ်တွေမှာတော့ယောဂဖြစ်ခဲ့လို့ရှိရင် covid positive ဖြစ်သွားပြီဆိုရင်တော့စီးကျူရှိတဲ့သူတွေကပုံပြီးသူများမရှိတဲ့သူတွေဆိုင်ပုံပြီးတော့ပြင်းထန်တဲ့ severity လို့ပြောတဲ့ severe လို့ခေါ်တဲ့ယောဂပုံဖြစ်တယ်နောက်ပြီးတော့ ICU ထဲရောက်တဲ့နှုန်းတာပုံများတယ်နောက်ပြီးတော့တည်တဲ့နှုန်းတာပုံများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာနိုင်ငံမှာအခုဒီယောဂခံစားမှုစီးကျူကြောင့်ပေါ့နော်ဒီဆုံးကနှုံးတယ်ကဘာမှာဖြစ်နေတဲ့နှုံးနေတာရှင်ပြင်ရောကြာရယ်ဘယ်လိုနေတာရှိလဲ
အဲ့တည်တဲ့လူတွေကိုပြန်ကြည့်ရလို့ရှိရင်ကျွန်တော်ဗမာပြည်မှာကကျမယူစရာထုတ်ထားတဲ့စင်ရင်းစရာကအခု2020အော်တိုဝါရ20ရဲ့အချိန်မှာအဲ့ဒီတုန်းကကျတော့တည်တဲ့လူပေါင်း45ယောက်တည်ခဲ့တဲ့အချိန်မှာကိုမော်ဘီဒီတီလို့ပြောတဲ့ဆရာကျော်ရဆရာမေးတဲ့နကူကနကူရီကနေပြီးတော့ယောဂအခန်းရှိတဲ့လူတွေကအဲ့တည်တဲ့လူတွေရဲ့62ယောက်ရင်းတော့ယောဂတစ်ခုမှတစ်ခုတော့ရှိကြတာကြီးပဲအဲ့တော့ဗာယောဂကြီးဖြစ်များလေလို့ပြောထားရင်တော့ကျမယူရာထုတ်ပြန်ထားတဲ့ကိင္ကနံရဆိုရင်တော့43.9%ခိုင်နှုန်းကတွေးတိုးနဲ့နှလုံးတွေးကြောခြင်းနဲ့ယောဂနှလုံးယောဂကြီးရှိတယ်တဲ့ဆိုတော့အဲ့ဒါအများဆုံးပဲအဲ38.3%ခိုင်နှုန်းကစီးရွတ်သူကြောယောဂရှိတယ်ပေါ့အ ဲမှာ3.9%ခန့်လုံးကတော့ကင်ဆာရောဂါခံရှိတယ်ပေါ့အော်တိုဝါလာ20နှစ်နေတော့ထုတ်ထားတဲ့သတင်းစာမှာတရုံထုတ်ပြန်တာကကင်ကင်နာကျွန်တော်ပြန်ရတော့နောက်ဆုံးသတင်းရောက်တာပဲဒါပေမဲ့ကမ္ဘာမှာဖြစ်တာနဲ့တွေ့ကြည့်နိုင်တဲ့ကမ္ဘာနိုင်ငံတွေမှာလည်းတနင်္ဂနွေတိုင်ငံတော့ကွာတယ်ဒီမှာဆိုများလဲများလဲပြင်တော့30ပတ်ဝန်းကျင်တော့35ပတ်ဝန်းကျင်တော့အဲ့ပတ်ဝန်းကျင်လောက်ကစီးကျူရှိတဲ့လူတွေကပေပြောက်သွားတဲ့လူတွေဖြစ်တာများတယ်ပေါ့ဆိုတော့စီးကျူသူကျူရှိတဲ့လူတွေကတော့ပိုပြီးပြင်းထန်တဲ့ရောဂါဖြစ်ပြီးတော့ပေပြောက်နှုန်းနှားများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစီးကျူရှိတိုင်းဒီသေဆုံးမှုများနေသလားပေါ့နော်ဒါကိုကာကွယ်နိုင်လားကြိုပြီးတစ်ခုထိန်းထားနိုင်လားပေါ့
စီးကျူရှိတိုင်းတော့လည်းသေတာမဟုတ်ဘူးပေါ့ကျွန်တော်တို့အတွေ့အကြုံရတော့စီးကျူရှိတော်များလည်းစီးကျူထိန်းသိမ်းမှုမကောင်းတဲ့လူပေါ့ diabetes control glycemic control မကောင်းတဲ့လူတွေပေါ့အဲ့ဒီလူတွေကပိုပြီးတော့ကြည့်ကြိုထိနေမှုကောင်းတဲ့လူတွေဆိုင်ထိနေမှုမကောင်းတဲ့လူတို့ဆိုတော့လေပြသူကြူတွေများနေတဲ့လူတွေပေါ့သူကြူတွေများနေတဲ့လူတွေကပေးတဲ့လူများတယ်ပေါ့အဲ့တော့ကိုဗစ်ကာလမှာအခုကြည့်ကြိုဗာတွေ့နေတယ်ဆိုရင်ကြည့်ကြိုမရှိသေးတဲ့လူတွေကလည်းကြည့်ကြိုဖြစ်လာတယ်ယောဂအစ်စ်ဖြစ်လာတဲ့လူတွေပိုများလာတယ် stress တွေကြောင့်မလို့ stress တွေအများကြီးပါတော့ပေါ့နောက်ကျန်တဲ့ဆေးဝါးတွေကြောင့်အချို့ဆေးဝါးတွေလည်းကြည့်ကြိုပိုဖြစ်စေတဲ့ဆေးဝါးတွေပေါ့နောက်ပြီးတော့ physical activity ပေါ့လူတွေကလော့ဒ်ဒေါင်းကြီးလုပ်ထားတဲ့အင်းငယ်မှန်နေရတဲ့ exercise မလုပ်ရဘူးအဲ့တော့ကိုယ်လက်လုပ်ကြောင်းတွေနေတယ်စိတ်တွေကတောကတွေရောက်နေတယ်ဒီကြားမှာစားတဲ့အစာစားတွေကလည်းကျက်မိနေမငြိမ်ရဘူးစီးကျူပိုပြီးတော့ဆိုးနေတယ်စီးကျူဖြစ်နေတဲ့အစာစားတွေဖြစ်နေတယ်ပေါ့အဲ့ဒါကြောင့်စီးကျူလုံးဝမရှိသေးတဲ့လူကလည်းပိုပြီးတော့ခါတိုင်းနဲ့ဆိုင်စီးကျူတွေ့လာတယ်မကျွန်တော်တို့စီကန်းနေမှာဆိုရင်လာလိုက်စီးတနေ့တနေ့ကိုခါတိုင်းတော့ဆိုလို့ရှိရင်လူနာအစ်စ်ပေါ့စီးကျူမဖြစ်သေးဘူးစဖြစ်တဲ့လူနာကတနေ့ကိုလူနာတရားမှာပြောကနေပြီးတော့ချက်ပါနေပြီးဆယ်ရက်လောက်ထဲမှာလူနာတက်လာတော့ညလေအခုကျွန်တော်တို့ဟိုစီကနေမှာ OBD တွေမှာလာတာပါတွေ့တယ်ဆိုတော့20,000-30,000လူနာတက်တည်လာတာတရားမှာတနည်းကို15ရောက်ရောက်နေစလောက်ကလူနာတက်တည်လာနေတာတွေ့ရပေါ့အဲ့ဒါနံပါတ်1နံပါတ်2ကစီကျူတူကျူရှိပြီးတော့ဒီကိုတော့တောက်စီးနဲ့တောက်နေတဲ့လူတွေက control အောက်ကိုပြီးတော့သူတို့တောက်စီးရနေပြီးတော့ insulin ပြောင်းပြီး or insulin ထပ်ပြီးတောင်းထိုးရတဲ့လူနာတွေများလာတယ်နောက်တစ်ခုက insulin ထိုးနေတဲ့လူတွေကလည်းကျန်တဲ့ကနေလူတာတဲ့ဒုစမနာပူပြီးများလာတာလေတွေ့ရပေါ့ဆိုတော့စီးကျူနဲ့ကိုဗစ်ကအဲ့လိုဆက်သွက်မှုတွေရှိတာကျွန်တော်တွေ့ရပေါ့အဲ့တော့အဓိကပါလူလဲဆိုတော့ကိုဗစ်မဖြစ်ခင်ကာလတွေကကျူပြီးလူကပြင်ဆင်ထားမှုလူတယ်ကိုယ့်စီးကျူတွေ့ကြောင်းဖိနှိပ်မှုလူမျိုးပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ